မြန်မာနိုင်ငံမှာမကြာသေးခင်ကတွေ့မြင်ရတဲ့အခြေအနေတွေကြောင့်စစ်တပ်နဲ့ဆက်ဆံရေးတွေကိုပြန်လည်သုံးသပ်တဲ့ကြောင်းပြည်ထောင်အခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့အဖွဲ့ကတိုက်တွန်းလိုက်ပါတယ်။လူခွင့်ရချိုးဖောက်မှုတွေနဲ့ဆက်နွယ်နေတဲ့စစ်တပ်ပေါ်နိုင်ငံတကာအနေနဲ့ဖိအားပေးနိုင်မဲ့နည်းလမ်းတွေရှာဖွေဖို့လည်းဘာမားကင်ပိန်း UK အဖွဲ့ကတိုက်တွန်းလိုက်တာပါ။အပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မိုက်အသက်စင်ပြောပြပေးမှာပါရှင်။
မြန်မာနိုင်ငံတိုင်းရင်းဒေသတွေမှာဖြစ်နေတဲ့လူခွင့်ရချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံ NLD အစိုးရတက်ကိုနိုင်ငံတကာကတွန်းအားပေးပြောဆိုနေတယ်လို့ပဲနှစ်နှစ်ချီလူခွင့်ရချိုးဖောက်မှုတွေလှုပ်ဆောင်နေစေဖြစ်တယ်မြန်မာတက်မတော်ကိုလည်းနိုင်ငံတကာကပိုအာယုံစိုက်ပြီးဖိအားပေးလာဖို့လိုတယ်လို့ဘမ်မတ်ကင်ပိန်း UK ကနေထုတ်ပြန်တဲ့အစည်းအဝေးကစားတစောင်းမှာတိုက်တွန်းလိုက်ပါတယ်။အရင်ဆိုရလက်ထက်မှာပူပေါင်းဆောင်ရွက်မှုတွေရှိခဲ့ပေမဲ့စစ်တပ်ဟာရဲတပ်ဆိုရစစ်စစ်လက်ထက်မှာတတက်ကြွကြွပါဝင်မှုမျိုးမတွေ့ရဘူးလို့ဗီတီနိုင်ငံခြေဆိုင်ဘမ်မတ်ကင်ပိန်း UK ညွှန်ကြားရေးမှူးမတ်ဖာမနာကပြောပါတယ်။
We're seeing the recent human rights violations in Rakhine State against the Rohingya. We're seeing the ongoing conflict in Shan State and Kachin State where the Burmese army are committing lots of human rights violations.
လက်လောမြမတမတော်ကရခိုင်ဒေသမှာရိုဟင်ဂျာတွေဘောလူခွင်ချိုးဖောက်မှုတွေအများပြားတွေ့နေရတယ်လို့ချမ်းပြည်နယ်နဲ့ကချင်ပြည်နယ်မှာဇက်တိုက်ဖြစ်နေတဲ့ပြည်ပခါတွေကိုတွေ့နေရပါတယ်။တမတော်ကကလေးလူသားတွေစစ်တပ်ထဲတွင်းနေတော့မှာမြမတမတော်ကအခြေခံဥပဒေပြင်ဆင်ဖို့ကိုလက်မခံနိုင်သေးတာကမြမနိုင်ငံကဒီမိုကရေစီပြည်ရင်ပြောင်းလဲဖို့အဓိကအဟန္တာတစ်ခုဖြစ်နေတာပါ။မြမနိုင်ငံကကြုံနေရတဲ့ပြဿနာပေါင်းစုံထဲမှာတမတော်ကအကြီးဆုံးပြဿနာတစ်ခုဖြစ်နေတဲ့လက်ရှိအခြေအနေကိုနိုင်ငံကအတိုင်းအဝိုင်းကနားမလည်နိုင်သေးပဲတက်မတော်ကိုနိုင်ငံကအစည်းအဝေးတွေထိပင့်ခေါ်တာတွေစည်းစနန်းတွေအခမဲ့ပေးနေတာတွေလုပ်နေပြီးပြည်သဘောဆောင်တဲ့လှုပ်ဆောင်မှုတွေလုပ်နေကြအောင်ကောင်းကောင်းမွန်မွန်ဆက်ဆံနေကြတာပါလက်တလုံးမှာတက်မတော်ကလူခွင့်ချိုးဖောက်မှုတွေကိုဇက်တိုက်လုပ်နေပြီးတော့ဒီမိုကရေစီအတွင်းကူးပြောင်းရေးအတွက်အဟန္တာဖြစ်နေတာပ
ါလူခွင့်ချိုးဖောက်မှုတွေမှာနိုင်ငံတကာအနေနဲ့တက်မတော်ကိုလည်း NLD ဆိုရနီးတူဖိအားပေးပြီးတိုက်တွန်းဖို့လိုနေတဲ့အခြေအနေမှန်ကိုနိုင်ငံတကာကသိလာစေဖို့ရည်ရွယ်ချက်နဲ့ဒီအစီရင်ခံစာတက်ကိုထုတ်လိုက်ရတဲ့အကြောင်းကို Mark Farmana ကပြောပါတယ်။လူခွင့်ချိုးဖောက်မှုတွေရအောင်နိုင်ငံတကာကဘလို့တွန်းအားပေးနိုင်မလဲဆိုတဲ့အကြောင်းကိုလည်းဒီအစီရင်ခံစာထဲမှာဖော်ပြထားပါတယ်
။ They're trying to reward the government for and encourage the government for reforms.
ကျမတို့ကပြည်ပင်ပြောင်းလဲမှုတွေလုပ်ဖို့လက်ခံလာတာကိုဂုဏ်ပြုတဲ့အနေနဲ့ဝိကံပြည်တော်စုကတန်ခတ်ပိတ်ဆို့မှုတွေဖယ်ရှားလိုက်တာမြန်မာနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေပေါ်ကုလသမဂ္ဂထွေထွေညီလာခံကထားတဲ့ညီမချက်ကိုစိုင်းလိုက်တာတွေနိုင်ငံတကာအတိုင်းအဝိုင်းကလှုပ်ဆောင်ခဲ့ပါတယ်နိုင်ငံတကာနိုင်ငံချင်းရဲ့အခြေအနေတွေကတော့မတူတော့ပိတ်ဆို့မှုတွေဖယ်လိုက်တာလိုမျိုးအလွယ်ဖြေရှင်းတဲ့ညီမလုပ်တဲ့မှာဟုတ်မြန်မာနိုင်ငံမှာတော့စစ်တပ်ကစစ်ရာဇဝတ်မှုတွေလူခွင့်ချိုးဖောက်မှုတွေလုပ်နေတဲ့အချိန်ထဲမှာပဲတမတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကိုအစ်မြဲဥရောပစည်ရင်းညီလာခံကိုဖိတ်ပြီးစစ်လက်နက်စက်ရုံတွေလည်းပတ်စီတာတွေမလုပ်သင့်ပါဘူး
။တမတော်ကိုဖိအားပေးတဲ့နေရာမှာစီးပွားရေးဘက်ကလည်းဖိအားပေးနိုင်တယ်လို့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။နိုင်ငံတကာကုမ္ပဏီကြီးတွေအနေနဲ့တမတော်ပိုင်လုပ်ငန်းတွေနဲ့စီးပွားရေးလှုပ်ဆောင်တာတွေရပ်လိုက်နိုင်ပါတယ်။ပြီးခဲ့တဲ့နှစ်လအတွင်းလူခွင့်ချိုးဖောက်မှုတွေလုပ်နေတဲ့အခြေအနေဥပမာတွေကိုကုလသမဂ္ဂရဲ့အစည်းအဝေးခန်းစာမှာဖော်ပြထားတာတွေကိုအခြေခံပြီးတော့တမတော်အပေါ်ကုလသမဂ္ဂကစုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းဘမ်မတ်ကင်ပိန်း UK အဖွဲ့ကတိုက်တွန်းထားပါတယ်ရှင်